Welcome to the Voice of America in Burmese.
လာပါရှင် VO American တိုင်းရဲ့2016ခုနှစ်ဇူလိုင်လ9ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါရှင်။ဒီမှာခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုလည်းလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။နေတူအဖွဲ့ထိပ်သီးအစည်းအဝေးကိုတောက်ကြနဲ့စနေနေ့တွေမှာလုပ်တဲ့အခါလူငယ်ရေးဆိုင်ရာအဓိကကိစ္စရပ်3ခုကိုဆွေးနွေးကြဖို့ရှိပါတယ်။ Syria ပြည်ပခန့်နဲ့ပတ်သက်ပြီးသမ္မတဥဘာမားနဲ့သမ္မတပူတင်တို့မနေ့ကတယ်လီဖုန်းဆက်ဆွေးနွေးကြပါတယ်။ Bangladesh မှာဒီကနေ့ Ramadan ဥပုလ္လာပြီးဆုံးတဲ့အထိမ်းအမှတ်လူဒုစုဝေးဝတ်ပြုပွဲလုပ်တဲ့နေရာမှာဘုံခွဲတက်ခတ်ခံရတာကြောင့်ရဲတပ်ဖွဲ့ဝင်တို့တည်ဆုံပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ဒီကနေ့ညနေပိုင်းမှာတော့မြမသမိုင်းမအထင်ကရနေ့ရက်တွေကတရဖြစ်တဲ့ဒီကနေ့ဇူလိုင်လ9ရက်ရက် 7 July ထိမ်းမှတ်ပွဲကအမှတ်တရစကားတွေကိုအခုလိုနားဆင်ကြရပါမယ်
။ဒီ 7 July ရဲ့အခင်းအကျင်းကိုကြည့်ရင်ဘာသာများအဖွဲ့တို့အနေနဲ့ကျွန်တော်တို့ကဒီဆေးရနာရှင်စနစ်ကိုအစောဆုံးမီးပေါင်းထိုးပြနိုင်တဲ့တိုက်ပွဲဖြစ်တယ်လို့ကျွန်တော်တို့နားလည်ထားတယ်။
ကျောင်းသားတမကမြက်ခင်းပြမှာကျင်းပရာကနေဘကတာများအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌကိုမိုးထက်နေပြောပြခဲ့တာပါ။နိုင်ငံတကာသတင်းတွေအပြီးနားဆင်ရပါမယ်ရှင်။တောင်ပိုင်းရှမ်းပြည်နယ်မှာထောင်ပေါင်းနှင်းပြီလို့တဦးသေဆုံး9ဦးဒဏ်ရာရခဲ့တဲ့အခြေအနေငင်းကြီးရဲ့အတွက်အစိုးရနဲ့လက်နက်ကိုင်အဖွဲ့တွေဆွင်းနွေးနေချိန်မှာပဲတစ်ဖက်မှာတော့တိုက်ပွဲတွေဆက်ရှိနေသေးတာပါကြောင့်မလဲစားတဲ့သတင်းလွှာတွေနားဆင်ရမှာဖြစ်သလိုစီစဉ်နောက်ပိုင်းမှာတော့ယူရို2016အကျိုးသုံးသပ်ချက်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကြီးညာပေးပါမယ်ရှင
်မြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုတောက်ကြနဲ့စနေနေ့ပိုလန်နိုင်ငံဝါဆောမြို့မှာကျင်းပတဲ့အခါလုံခြုံရေးဆိုင်ရာအဓိကကြတဲ့ကိစ္စရပ်၃ခုကိုဆွေးနွေးကြဖို့ရှိပါတယ်။အဲဒါတွေကတော့အာဖဂန်တပ်ဖွဲ့တွေကိုဆက်ပြီးကူညီထောက်ပံ့ဖို့နေတူအဖွဲ့ရဲ့တောင်ပချမ်းဒေသတွေမှာ IS စစ်သွေးကြွတွေကိုနှိမ်နှင်းဖို့နဲ့အဖွဲ့ရဲ့အရှေ့ဘက်ချမ်းဒေသတွေမှာရုရှားရဲ့ရန်လိုကျူးကျော်မှုကိုတားဆီးဖို့ဆိုတဲ့ကိစ္စတွေပါ။အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့အင်အား8400ကိုနောက်နှစ်ထဲအထိတစ်ဆက်ထားသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကကြေညာထားပြီးချိန်မှာပဲနေတူထိပ်သီးအစည်းအဝေးလုပ်မှာပါ။အာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးအဆင်မပြေတာ၊တာလီဘန်တွေနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေပြန်မစနိုင်တာပြင်းထန်တဲ့တိုက်ပွဲရာသီမှာအာဖဂန်တပ်ဖွဲ့တွေအကြဆုံးများလာတာတွေအပါအဝင်ပြဿနာပေါင်းစုံကိုကူညီဖြည့်ရှင်းဖို့နေတူးခေါင်းဆောင်တွေအနေနဲ့မဟာဗျူဟာတရက်လိုနေပါတယ်။ယူကရိန်းနိုင်ငံခရီးမြောက်ကျွန်းဆွယ်ကိုရုရှားကရယူလိုက်တာအပြင်ယူကရိန်းရှေ့ဘက်ကခွဲထွက်ရေးဝါဒီတွေကိုရုရှားကဆက်ပြီးကူညီထောက်ပံ့နေတာတွေကလည်းဥရောပအရှေ့ဘက်ကမဟာမိတ်တွေကိုအာမခံချက်ပေးဖို့နဲ့ရုရှားရဲ့နောက်ထပ်ကျူးကျော်မှုတွေကိုတားဆီးဖို့နေတူးအဖွဲ့အနေနဲ့တိုးပြီးလုပ်ဖို့လိုနေပါတယ်။အီရတ်မှာ IS အကြမ်းဖက်ဝါဒီတွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့မှာနေတူကအဖွဲ့တစ်ဖွဲ့အနေနဲ့ပါဝင်နေတာမဟုတ်ဘဲအဖွဲ့ဝင်တနိုင်ငံချင်းစီကတီးကြစီပါဝင်တိုက်ခိုက်နေကြပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာဆီးရီးယားနိုင်ငံတွင်အခြေအနေတွေကိုပုတ်ထူးနေကတယ်လီဖုန်းဆက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။အယက်သားတွေကိုတိုက်ခိုက်တာတွေထပ်မဖြစ်ဖို့နဲ့တိုက်ခိုက်မှုတွေရပ်ဆိုင်ရေးအုပ်စုအလုံးသဘောတူညီဖို့ဆီးရီးယားအစိုးရအပေါ်ရုရှားရဲ့ဖိအားပေးမှုအရေးပါပုံကိုခေါင်းဆောင်တို့ဆွေးနွေးကြပါတယ်။IS နဲ့ Syria အခြေစိုက် Al-Qaeda အဖွဲ့ဝင်ဖြစ်တဲ့ El Nusra တပ်ဦးအကြမ်းဖက်အုပ်စုတွေကိုတိုက်ခိုက်ချေမှုန်းသွားဖို့ကိုလည်းကောင်းဆောင်တို့ရောကအခိုင်အမာကတိပြုခဲ့ကြတယ်လို့အင်ဂျီရောကဆိုပါတယ်။ Syria ပဋိပက္ခတွေအဆုံးသတ်သွားအောင်နိုင်ငံရေးအပြောင်းအလဲတွေတိုးတက်ဖြစ်ထွန်းဖို့လိုအပ်နေတာကိုလည်းသမ္မတ Obama ကအလေးပေးပြောဆိုသွားတာပါ။ပဋိပက္ခတွေကြောင့်လူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအနေနဲ့အကူအညီတွေဆက်ရသွားဖို့ကိုလည်း Mr. Obama ကတိုက်တွန်းထားပါတယ်။ Syria မှာ Russia နဲ့ American စစ်ဘက်နေရာကြားစစ်ရေးညှိနှိုင်းဆောင်ရွက်တာတွေကိုအချိန်တိုးမြှင့်လှုပ်ဆောင်သွားဖို့အိုဘားမားနဲ့ပူတင်တို့သဘောတူခဲ့ကြတယ်လို့ရုရှားအစိုးရကပုတ်ထူးနေကပြောပါရယ်ယူကရိန်းပဋိပက္ခကိုလည်းအိုဘားမားနဲ့ပူတင်တို့ဆွေးနွေးကြပါရယ်ပဋိပက္ခတွေအဆုံးသတ်ဖို့ရည်ရွယ်တဲ့ Minsk သဘောတူညီမှုကိုအပြည့်အဝလိုက်နာဆောင်ရွက်ဖို့အရေးတကြီးလိုအပ်နေတာကိုလည်းသမ္မတအိုဘားမားကထည့်သွင်းပြောဆိုသွားပါရယ
်ဒီမိုကရက်တစ်ပါတီကိုဇာပြုသမ္မတလောင်းဖြစ်ဖို့တည်ကြတဲ့လောက်ဖြစ်နေတဲ့ Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူချိန်တုန်းကအစိုးရလုပ်ငန်းကိစ္စတွေကိုကိုယ်ပိုင် email server သုံးပြီးဆက်သွယ်လုပ်ဆောင်ခဲ့တဲ့ကိစ္စရာဇဝတ်ကြောင်းရတရားဆွဲဖို့မလိုဘူးလို့ FBI ကအကြံပြုတင်ပြထားတာနဲ့ပတ်သက်ပြီး FBI ညွှန်ကြားရေးမှူး James Comey ကိုအောက်လွတ်တော် Republican အမတ်တွေဒီကနေ့မေးမြန်းကြဖို့ရှိပါတယ်။အောက်လွတ်တော်အစိုးရလုပ်ငန်းများကြီးကြပ်ရေးနဲ့ပြုပြင်ပြောင်းလဲဆိုင်ရာကော်မတီမှလာရောက်ရှင်းလင်းတင်ပြဖို့ Mr. Comey ကိုဆင့်ခေါ်ထားတာပါ။ရှေ့နေချုပ် Loretta Lynch ကတော့အောက်လွတ်တော်တရားရေးကော်မတီမှရှေ့သတင်းမှတ်ကြရင်ရှင်းလင်းတင်ပြဖို့ရှိပါတယ်။လွတ်တော်မှာဒီကနေ့မတင်ပြခင် Mr. Comey နဲ့ရှေ့နေချုပ် Lunch တို့မနေ့ကတွေ့ဆုံဆွေးနွေးကြပါသေးတယ်။FBI ရဲ့အကြံပြုတင်ပြချက်တွေအတိုင်းသူလိုက်နာလုံဆောင်မယ်လို့ရှေ့နေချုပ် Lynch ကပြောထားတာပါ။ email အချုပ်တော်ပုံကို FBI ကစုံစမ်းစစ်ဆေးတာမှာ Clinton ဟာအထူးအခွင့်အရေးရခဲ့ပုံပေါ်တယ်လို့အောက်လွတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကသတင်းထုတ်တွေအမေကိုပြန်ဖြေထားပါတယ်။ FBI ညွှန်ကြားရေးမှူးခုမီးအနေနဲ့အဲ့လိုကောက်ချက်မျိုးကိုဘယ်လိုပုံနဲ့ဘာကြောင့်ချမှတ်တယ်ဆိုတာအများပြည်သူသိသင့်တယ်လို့ FBI ရဲ့ဆုံးဖြတ်ချက်ကို Mr. ကိုမီးကအင်္ဂါနေ့မှာကြေညာပြီးတဲ့နောက်အောက်လူတော်ဥက္ကဋ္ဌ Paul Ryan ကပြောခဲ့ပါတယ်
American ပြည်ထောင်စု Louisiana ပြည်နယ် Baton Rouge မြို့ကကုန်းဆောင်ဆိုင်တစ်ခုရဲ့အပြင်ဘက်မှာ Africa နယ်ပွား American တအူးကိုရဲအယားရှိကပစ်တက်ခဲ့တဲ့ဖြစ်ရပြီး24နာရီအကြာမှာတော့အခင်ဖြစ်ပွားခဲ့တဲ့နေရာမှာဆန္ဒပြသူများနဲ့ချီဆူဝေးပြီးတော့ဖျောင်းနိုင်မီထွန်းစုတောင်းပွဲတစ်ခုကိုပုတ်ထုံးနေကလုပ်ခဲ့ကြပါတယ်အခင်ဖြစ်ပွားချိန်မှာလက်ကင်ဖုံးသုံးပြီးတော့ရိုက်ထားတဲ့ဗီဒီယိုဖိုင်ထွက်လာပြီးတဲ့နောက်အမေရိကနယ်ပွား American တွေနဲ့တခြားလူနည်းစုတွေအပေါ်ရဲတပ်ဖွဲ့ကအင်အားအလွန်အကျွံသုံးနေတဲ့ဆိုတဲ့ဝေဖန်ပြောဆိုမှုတွေနဲ့နိုင်ငံတော်မကြေမနက်ပြောဆိုသံတွေပြန်ဖြစ်လာခဲ့တာပါ Louisiana အုပ်ချုပ်ရေးမှူး John Bell Edwards ကတော့အခုဖြစ်ရတဲ့ပတ်သက်လို့ American တရားရေးဌာနရဲ့လူမှုအခွင့်အရေးဆိုင်ရာဌာနခွဲကဦးဆောင်ပြီးစုံစမ်းစစ်ဆေးမှုတွေလှုံ့ဆော်နေတဲ့အကြောင်းပုတ်ထုံးနဲ့အစောပိုင်းကပြောထားပါတယ်ဗီဒီယိုဖိုင်ထဲမှာတော့ရဲဝန်ထမ်းအုပ်နဲ့ Starlings ထိတိုက်တွေ့နေအဲ့ဒီနောက်စတာလင်ကိုမြေပြင်ပေါ်လဲချပြီးတော့ဖမ်းဆီးဖို့ကြိုးစားတာနဲ့နောက်ပိုင်းတနက်နဲ့ပြတဲ့အတန်းတွေပါပါတယ်ဒီဖြစ်ရအပီတရက်အကြာမီနီဆိုတာပြည်နယ်မှာလဲပုထုံးနေညကလူမဲအမျိုးသားတဦးကိုကားရက်ပြီးတော့ဖမ်းဆီးချိန်မှာရဲအယားရှိကပြစ်ခတ်တာကြောင့်တိတ်ဆုံးသွားပါတယ်တိတ်ဆုံးသူဟာအစိုးရစတင်ကြောင်းတစ်ခုကဝန်ထမ်းတဦးဖြစ်ပြီးအသက်32နှစ်အရွယ်ဖီလန်ဒိုကတ်စတဲလ်ဖြစ်တယ်လို့မိသားစုတွေနဲ့မိတ်ဆွေတွေကဒေသခံသတင်းဌာနတွေကိုပြောပေမဲ့အနာပိုင်တွေကအတည်ပြုပြောဆိုခြင်းတော့မရှိသေးပါဘူးတနက်ထရန်နဲ့ဆေးရုံရောက်ပြီးမိနစ်ပိုင်အတွင်းမှာပဲအဲ့ဒီလူတေဆုံသွားခဲ့တာဖြစ်ပါတယ
် UAV ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရေကနေကြာသပတေးညနေပဲသတင်းတွေကိုတည်းရဲဆက်လက်ထုတ်လွှင့်နေပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အုန်းကိုအမေရိကန်ပြည်ထောင်စုကတန်ခတ်ရည်ယူမှုအသစ်တွေချမှတ်လိုက်တာကနေချက်ချင်းလက်ငင်တည်အောင်မှုရှိလာမယ်လို့မျှော်လင့်မထားကြပါဘူး။ဒါပေမဲ့လည်းအခုချမှတ်လိုက်တဲ့ရည်ယူမှုအသစ်တွေကြောင့်မြောက်ကိုရီးယားအစိုးရပေါ်ဖိအားပိုတိုးလာစေပြီးခေါင်းဆောင်ပိုင်းကိုဆက်ပြီးအထူးကြံဖြစ်စေလိမ့်မယ်လို့ထောက်ခံသူတွေကပြောပါတယ်။ဗိုလ်ထုနေ့ကကြေညာတဲ့အမေရိကန်ရဲ့ရည်ယူမှုတွေဟာလူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ကိစ္စရပ်တွေအတွက်တသက်မြောက်ကိုရီးယားကိုတန်ခတ်ရည်ယူတာပထမဆုံးပါဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေပဲပြောင်းခိုလုံသူတွေကိုလိုက်လံနေနေတာဒါမှမဟုတ်မြောက်ကိုရီးယားမှာစင်စာလို့ပိတ်ဆို့တာတွေမှာသူတို့ပါဝင်တဲ့အခန်းကဏ္ဍအတွက်ခင်ဂျွန်အောင်အပြင်မြောက်ကိုရီးယားကတခြားလူပုဂ္ဂိုလ်နဲ့အဖွဲ့အစည်း22ခုကိုရေးယူတာဖြစ်ပါတယ်။အမေရိကန်ဆိုရရဲ့ဒီရေးယူမှုကိုတောင်ကိုရီးယားကထောက်ခံတဲ့အကြောင်းဒီကနေ့ပြောပါတယ်။အခုတန်ခတ်ရေးယူမှုအစ်စ်တွေဟာနိုင်ငံတကာရဲ့အဝန်ဆိုင်မှုတိုးလာနေတဲ့မြောက်ကိုရီးယားမှာဆိုးရွားရက်စက်တဲ့လူရက်တွေဆက်ဖြစ်နေတဲ့အပေါ်စိုးရိမ်မှုရှိနေကြတာကိုထင်ရနေတယ်လို့လူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ကပြောပါတယ်။အမေရိကန်ကတန်ခတ်အရေးယူတဲ့အထက်မှာခင်ဂျွန်အုံးအပြင်ဆီးရီးယားသမ္မတဘာရှားရဲ့အဆက်ဇင်ဘာဝေသမ္မတရောဘတ်မူဂါဘီနဲ့ဘဲလာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုတို့လည်းပါဝင်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းမှာမွတ်စလင်တို့ရဲ့ရမဒန်ဥပုသ်လဆုံးတဲ့အချိန်မှအိနေဆူတောင်းပွဲလုပ်နေကြသူတွေအနည်းအစ္စလာမစ်အစွန်ရောက်သွေးလို့တန်လျာရှိသူတွေကဘုံခွဲတိုက်ခတ်တာကြောင့်ဒီကနေ့ရာရာရှိတဦးထက်မနည်းတိတ်ဆုံးပြီးတော့၅ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မြောက်ပိုင်းကိုရှိုရီဂန်ခရိုင်မှာလူထောင်ပေါင်းများစွာအပွဲတော်ကျင်းပနေတဲ့အချိန်တိုက်ခိုက်သူတွေကရဲဝန်ထမ်းတွေစောင့်ကြနေတဲ့နေရာအနည်းကိုအိမ်လုံးလက်ပစ်ဘုံတွေနဲ့ပစ်ပေါက်တိုက်ခတ်ခဲ့ကြတာပါ။ပောက်ကွဲမှုအပြီးဖြစ်ပွားတဲ့အပြန်လန်တိုက်ခတ်မှုအတွင်းတိုက်ခိုက်သူတွေထက်ကတဦးလည်းတိတ်ဆုံးသွားပါတယ်။တက္ကသိုလ်တွေဟာအရင်တုန်းကလည်းဘာသာရေးလူနည်းစုတွေ၊လိင်တူဆုံးမဲ့သူတွေ၊လွတ်လပ်တဲ့အတွေးခေါ်ရှိသူတွေနဲ့ပညာသက်တွေကိုတက်ခတ်ရမှာသူတို့သုံးလက်ရှိတဲ့ဓာတ်ရှည်တွေကိုကင်ဆောင်ထားကြတာပါ။မွတ်စလင်တွေရဲ့ဘာသာရေးအရာအမြင့်မြတ်တဲ့ရမဒန်ဥပုသ်လအတွင်းဘင်္ဂလားဒေ့ရှ် Saudi Arabia, Iraq, Syria, American ပြည်ထောင်စုနဲ့တခြားနိုင်ငံတွေမှာအကြမ်းဖက်တက်ခိုက်မှုတွေကြောင့်တေဆုံးသူ305ကျော်ရှိခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့မြို့တော်ဓကာကကဖေးဆိုင်တစ်ခုမှာပြီးခဲ့တဲ့သတင်းပတ်ကပဲအစ္စလာမစ်အစွန်းရောက်တွေရဲ့တိုက်ခိုက်မှုကြောင့်လူ28ယောက်တေဆုံးခဲ့တဲ့ဖြစ်ရပြီးတိတ်မကြခင်မှာပဲဒီကနေ့တခါတက်ခိုက်ခံရတာဖြစ်ပါတယ
်။ Australia နိုင်ငံလွှတ်တော်ရွေးကောက်ပွဲတွေမှာထင်မထားလောက်အောင်အကျိတ်နဲ့ရှင်ပိုင်ခဲ့ကြရပြီးတဲ့နောက်အနာရ Conservative အစိုးရအနေနဲ့အမတ်အရေးအတွက်မဆိုးစလောက်အသာရထားတာကိုစက်ထင်းထားဖို့နည်းနည်းပူနှီးသွားပါပြီ။ဝန်ကြီးချုပ် Malcolm Turnbull ရဲ့ Liberal National ညွန်ပေါင်းအဖွဲ့ဟာအောက်လွှတ်တော်မှာအမတ်နေရာ83နေရာနိုင်ရမယ့်အလားအလာရှိတယ်လို့ Australia အတံလွင့် Corporation ABC ရဲ့လိလစမ်းစစ်ချက်တစ်ခုကနေတွေ့ရပါတယ်။ဒီအခြေအတွက်ဟာလူများစုအစိုးရဖွဲ့နိုင်မှုလိုအပ်တဲ့အခြေအတွက်အောက်3နေရာပဲလူတော့တာပါ။ဝန်ကြီးချုပ် Turnbull ဟာ Brisbane မြို့ကိုသွားပြီးတတိပုဂ္ဂလလွှတ်တော်အမတ် Bob Katter နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ညွန်ပေါင်းအဖွဲ့ကိုထောက်ခံမယ်ဆိုတဲ့ကတိကိုရခဲ့ပြီးအမတ်အရေးအတွက်တိုးလာတာပါ။သူအနေနဲ့တိတ်ကြီးစိတ်လိုလျက်ဆုံးဖြတ်လိုက်တာမဟုတ်ဘဲဩစတြေးလျနိုင်ငံသားတွေနောက်ထပ်ရွေးကောက်ပွဲတစ်ခုကိုထပ်ပြီးမဖြတ်ရဖို့အတွက်သာလုပ်လိုက်တာဖြစ်တယ်လို့သူတို့နူးဆွေးနွေးပြီးတဲ့နောက်တွတ်တော်မားကတ်တာကသတင်းတော့တွေကိုပြောပါတယ်။ဘယ်အချိန်မှမဆိုတခြားလမ်းကြောင်းတစ်ခုကိုပြောင်းလဲနိုင်ခွင့်ဆက်ယူထားပါတယ်လို့သူကဆိုပါတယ်။ အတိုက်အခံလီဘာပါတီကအမှတ်နေရာ66နေရာတီးပုဂ္ဂလအမှတ်၄နေရာနဲ့ပါတီငယ်လေးတစ်ခုကအမှတ်၁နေရာအသီးသီးအနိုင်ရတယ်လို့ ABC သတင်းဌာနကပြောပါတယ်နောက်ထပ်နေရာ6နေရာအတွက်ဘယ်သူတွေအနိုင်ရတယ်ဆိုတာကိုတော့မကြေညာနိုင်သေးပါဘူး
အယ်ခိုင်ဒါတို့ကိုကူညီရဲဆိုတဲ့တန်တရားနဲ့ဖမ်းပြီးတော့တရားစွဲခံရသူတို့ဟာသူ့အမှုကိုကြားနာစစ်ဆေးနေတဲ့တရားသူကြီးကိုတတ်ဖို့စီစဉ်ညွှန်ကြားရဲဆိုတဲ့ဆွဲချက်နဲ့ထပ်ပြီးတော့တရားစွဲခံရပါတယ်။ Ohio ပြည်နယ် Federal တရားရုံးတစ်ခုမှာယုံထိုင်နေတဲ့ American Federal တရားသူကြီး Jack Zuhari ကိုတတ်ဖြတ်ဖို့ကြံစည်မှုနဲ့ Arab Sowa မြပြည်တော်စု UAE နိုင်ငံသား Yore Farak Mohammed ကို Ohio ပြည်နယ်မှာဆွဲချက်တင်ထားတာပါ။တရားသူကြီးတယောက်ကိုတတ်ဖြတ်ဖို့ကြံစည်တာဟာပြစ်ဒဏ်ချမှတ်ခံရမယ့်အရေးကနေရှောင်လို့လွတ်မဲ့နေလာမဟုတ်ကြောင်းအခုဆိုရင် Mohammed ကိုပြင်းထန်တဲ့ပြစ်မှုနဲ့ထပ်တိုးပြီးတော့တရားစစ်ဆေးထားတယ်လို့ Ohio ပြည်နယ် Cleveland မြို့က American Federal စုံစမ်းရေးဘျူရို FBI အထူးအရာရှိ Stephanie Anthony ကပြောပါတယ်ရှင်။
ဇူလိုင်လ9ရက်ဒါသာပတိနေ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။7 July နှစ်ပတ်လည်အထိမ်းအမှတ်ကိုကျောင်းသားတမကတွေဦးဆောင်ကျင်းပခဲ့တာမှာဒီနှစ်မှာတော့ထူးထူးခြားခြားဆိုသလိုတမကအဆောက်အုံဟောင်းနေရာမြေကွက်လက်ထဲဝင်ရောက်ကျင်းပခွင့်ရခဲ့ကြပါတယ်။ဒီအခြေအနေဟာလူမှုထောက်ခံတဲ့ဒီမိုကရေစီအစိုးရအုပ်ချုပ်တဲ့ဆိုတဲ့ကောင်းမွန်တဲ့လက္ခဏာဆောင်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောသလိုတစ်ချိန်တည်းမှာတက္ကသိုလ်နယ်မြေအသီးသီးမှာတမကတွေလွတ်လပ်စွာဖွဲ့စည်းခွင့်ရဖို့ကိုလည်းဘကတများအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်။ရန်ကုန်တက္ကသိုလ်တမကမြေနေရာဟောင်းကနေကိုသားညွန့်ဦးသတင်းပေးပို့ထားပါတယ်ရှင်
။ပါမယ်ဆိုရင်တော့အခုလိုမျိုး7 July လိုမျိုးအရေးကြီးတဲ့နေ့မျိုးတွေမှာကျောင်းသားတွေအနေနဲ့ဒီတက္ကသိုလ်အဆောင်နေမျိုးကိုပြန်ပြီးတော့ခြေချခွင့်ရတာဒါပထမဆုံးနေ့လို့ပြောရမှာဖြစ်ပါတယ်ကျောင်းသားတွေအနေနဲ့ဒီဘက်ကကျောင်းသားတွေရာဆိုလို့ရှိရင်ဒီပြည်လမ်းမတစ်ချောက်ချီတက်လာပြီးတော့ရန်ကုန်တက္ကသိုလ်ဝင်လာတဲ့အချိန်မှာပဲသက်ဆိုင်ရာကျောင်းအာဏာပိုင်တွေဘက်ကနေပြီးတော့ဒီတက္ကသိုလ်အဆောင်နေမျိုးရှိတဲ့ဒီခြံဝင်းကိုဖွင့်ပေးလိုက်ပါတယ်ကျောင်းလူကျောင်းသားတွေအနေနဲ့ဒီဘူအောင်ကျော်အမှတ်တရဒီအမှတ်တိုင်ကြောက်တိုင်ရှိမှာဒီအခမ်းအနားကိုကျင်းပနေကြတာဖြစ်ပါတယ
်7 July တွင်စတင်သွားတော့ကျောင်းသားအာဇာနည်ရဲဘော်များဟေးပြု
ကျွန်တော်တို့တောက်လျှောက်60နှစ်စပန်းယူလန်ကျင်းပခဲ့တာဒီထဲဆောင်မဝင်ခွင့်မရဘူးအခုကျွန်တော်တို့ဒီထဲဝင်ခွင့်ရတာဟာကျွန်တော်ရွေးကောက်တင်မြှောက်ထားတဲ့ဒီမိုစီစုရဲ့တစုံတရာသောအားပေးမှုပေါ့နော်တစုံတရာသောကူညီမှုကြောင့်ကျွန်တော်ထင်ပါတယ်ဒီလိုကျွန်တော်တို့ကျေးဇူးတင်ပါတယ်ဘယ်တော့မှကျွန်တော်ဒီထဲကိုလုံးဝဝင်ခွင့်မရဘူးအခုကျွန်တော်တို့ဘောင်ကျော်ချူချင်းကိုဝင်ခွင့်ရခဲ့တယ်
ဒီကနေ့7 July ဒီ54နှစ်မြောက်မှာလေဒီမျိုးဆက်အလိုက်ပေါ့နော်ဒီကျောင်းသားသမဂ္ဂစိတ်တက်ဟာဒီဘရော့မမသေးဝါဘူးတောင်းကျောင်းသားသမဂ္ဂအဆောက်အဦကိုဖြိုပြလိုက်တော့လေမသေးဝါဘူးဆိုတော့တွေ့ရတော့ကျွန်တော်တို့အလွန်ပဲကိုယ်ယုံမှညောင်းကြည့်ပ
ါခလုံးဆက်5မျိုးဆက်ကျောင်းသားဟောင်းတူဖြစ်တဲ့ဥခင်ဝင်းနဲ့88မျိုးဆက်ကျောင်းသားဟောင်းတူဖြစ်တဲ့ကိုဘားသက်အောင်တို့ပြောသွားတာဖြစ်ပါတယ်ဒီကနေ့မနေ့ပိုင်းမိုးရွာနေတဲ့ကြားကပဲဘဂသမယဖွေချုပ်ကဥဆောင်တဲ့ကျောင်းသားတွေနဲ့အခြားတက်ကြွလှုပ်ရှားသူ50ကျော်လောက်ဟာရန်ကုန်ပြည်လမ်းတစ်လျှောက်ချီတက်ပြီးတော့ရန်ကုန်တက္ကသိုလ်ကိုဝင်ရောက်တဲ့အခါမှာတော့အရင်တော့ကအမဲလူလူပိတ်ထားတဲ့တန်တကားကိုတက္ကသိုလ်အာဏာပိုင်တွေဘက်ကဖွင့်ပေးထားပါတယ်။ဒါကြောင့်လည်းပဲကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေဖို့တမကနေရာဟောင်းမြေကွက်လက်ထဲဝင်ရောက်ပြီးတော့ဘူအောင်ကျော်ကျောက်တိုင်ရှိမှာ9ကျော်လိုက်ခန္ဓာကိုကျင်းပနှိုင်းခဲ့ကြပါတယ်။ဒါဟာဆိုလို့ရှိရင်စေစုနှစ်နှစ်ခုကျော်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့တမကလှုပ်ရှားသူတွေတမကမြေနေရာကိုခြေချခွင့်ရတာပါ။ဒါပေမဲ့လည်းတက္ကသိုလ်အသီးသီးမှာတမကတွေလွတ်လပ်စွာဖွဲ့စည်းခွင့်ရဖို့လိုအပ်နေသေးတယ်လို့ဗကတာများဖွဲ့ချုပ်ဒုတိယဥက္ကဋ္ဌကိုမိုးထက်နေကပြောပါတယ်။
ဒီ7 July ရဲ့အခင်းအမြစ်ကိုကြည့်ရင်ဘာသာများဖွဲ့တို့အနေနဲ့ကျွန်တော်တို့ကဒီဆေးရနာရှင်စနစ်ကိုအစောဆုံးမိပေါင်းထိုးပြနိုင်တဲ့တိုက်ပွဲဖြစ်တယ်လို့ကျွန်တော်တို့နားလည်ထားရပါတော့။အဲ့တော့ဘာသာများဖွဲ့တို့ကမမာပြည်တမိုင်းမှာဆေးရနာရှင်စန့်ကျင်ရေးအလံကိုအစောဆုံးတွင်ချူခဲ့တဲ့နေရာဖြစ်တယ်။အဲ့လိုပဲဒီစစ်တပ်ကလည်းကျွန်တော်တို့အဲ့လိုကျွန်တော်တို့ရဲ့အတိတက်ကြွမှုပေါ့နော်။ကျောင်းသားတွေရဲ့ဒါအမြင်ပြသားမှုပေါ်မှာမကြေဟိုမကြိုက်တဲ့အတွက်ကျွန်တော်တို့ဒီအဆောက်အဦကိုဖြိုချကျွန်တော်တို့တပ်မကတစ်ခုလုံးဖြိုချခဲ့တယ်လို့ကျွန်တော်နားလည်ပြီပေါ့လေ။အဲ့ဒီအခြေခံပေါ်မှာကျွန်တော်တို့ကဒါတက္ကသအဆောက်အဦကိုပြန်လည်ဆောက်လုပ်ခွင့်ပေးဖို့ကျွန်တော်တို့တောင်းဆိုတယ်။ဒါအပြင်ကျွန်တော်တို့ဒီရန်ကုန်တက်ကြွမန်းလေးတက်ကြွတွေမဟုတ်ဘဲနဲ့အခုခေတ်မှာပေါ်ပေါက်လာတဲ့ကျွန်တော်တက်ကြွတောင်180လောက်ရှိတယ်ပေါ့။အဲ့ဒီတက်ကြွတွေမှာလည်းကျွန်တော်တို့ကတက္ကသအဆောက်အဦမြေနေရဒါမှမဟုတ်တက္ကသရုံးခန်းတွေကိုကျွန်တော်တို့တရံဝင်ခွင့်ပြုပေးဖို့ပေါ့။ခွဲခြားမှုရှိရင်ခွင့်ပြုပေးဖို့ကျွန်တော်တို့တောင်းဆိုရယ်။နောက်ပြီးတော့ကျွန်တော်တို့ကျောင်းသားတမကတွေလွတ်လပ်စွာဖွဲ့စည်းလှုပ်ရှားခွင့်စီရင်ခွင့်ရအောင်ကျွန်တော်တို့ဥပဒေအရပြဋ္ဌာန်းပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်။
အဲ့ဒီအစိုးရတက်လက်ထက်မှာကျောင်းသားသမဂ္ဂတွေအနေနဲ့ပို့ပြီးတော့လွတ်လပ်စွာလှုပ်ရှားလာနိုင်တယ်ဆိုပေမဲ့အချို့နေရာတွေမှာတော့အကန့်အသတ်တွေကရှိနေသေးတယ်လို့လည်းကိုမိုးထက်နေကပြောပါရယ
်။အဓိကအားဖြင့်ကတော့ကျွန်တော်တို့က policy အရလှုပ်တာမဟုတ်ဘဲနဲ့တကြောင်ချင်းကျောင်းအုပ်ကြီးတွေဆုံးဖြတ်ချက်အရလှုပ်နေတာပေါ့လေ။အဲ့ဒါတော်တော်ပြဿနာကြီးပါတယ်။တချို့ကျောင်းတွေမှာတမဂ္ဂရုံးခန်းတွေရတယ်၊ရွေးကောက်ပွဲကျင်းပခွင့်ပေးမယ်ဆိုတဲ့ဂရီကဝေတွေရပြီမယ်။တချို့ကျောင်းတွေမှာဒီနေ့ဒီစေတီတမဂ္ဂရေလှုပ်ရှားခွင့်တွေအတိမတ်မပြုဘဲမျက်ွယ်ပြုထားလို့ဖြစ်တယ်ပေါ့လေ။အဲ့ဒီဟာကကျွန်တော်တို့ဒါကျွန်တော်တို့အမြင်ကတော့ဥပဒေအရမပြဋ္ဌာန်းပေးထားလို့ဖြစ်တဲ့ပြဿနာတွေလို့ကျွန်တော်တို့မြင်တယ် ယ်အဲ့တော့တမကဖွဲ့စည်းခွင့်ကိုကျွန်တော်တို့ဒါမာဒလောတစ်ခုခုမှာထည့်သွင်းပြထမ်းပေးရလိမ့်မယ်လို့ကျွန်တော်တို့နားလည်ပါတယ်ဗျ
ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကဥဆောင်ပြုလုပ်တဲ့ဒီကနေ့ချီတက်ပွဲနဲ့ဒီ9ရက်ကျော်လိုက်အခမ်းအနားတွေကျင်းပဖို့အတွက်အာဏာပိုင်တွေစီကတရားခွင့်ပြုချက်တောင်းခံတာမျိုးမရှိခဲ့ဘူးလို့သိရပါတယ်။ဒါပေမဲ့လို့ဒီချီတက်တဲ့လမ်းတစ်လျှောက်မှာရောအခမ်းအနားကျင်းပရာနေရာမှာပါဘာအနောက်ရှက်အတားဆီးကိုမှမတွေ့ရပါဘူး။ညနေပိုင်းမှာတော့တက္ကသိုလ်ကျောင်းသားများတမကတက္ကသကဥစီပြီးတော့အလားတူချီတက်ပွဲနဲ့9ရက်ကျော်လိုက်အခမ်းအနားကိုရန်ကုန်တက္ကသိုလ်တမကမြေနေရာမှာပဲတရားထပ်မံပြုလုပ်ခဲ့ပါတယ်ခင်ဗျာ။
7 July ထိမ်းမှတ်ပွဲအကြောင်းကိုကိုသားညုံဦးသတင်းပေးပို့ခဲ့တာပါအခုရှမ်းပြည်နယ်ဘက်မှာထောင်ပုံးနှိမ့်မိလို့လူသေဆုံးခဲ့ရတဲ့အခြေအနေကိုပြောပြပေးပါဦးမယ်တောင်ပိုင်းရှမ်းပြည်နယ်တပ်မတော်အတွက်စားနပ်ရိက္ခာပစ္စည်းတဲပို့ပေးနေရတဲ့ရှမ်းပြည်နယ်နံတူမြို့နယ်ကကြေးရွာသားတွေဟာမနေ့ကထောင်ပုံးနှိမ့်မိတဲ့အတွက်တဦးသေဆုံးပြီး9ဦးထိခိုက်ဒဏ်ရာရသွားတဲ့အကြောင်းဒေသခံတွေကပြောပါတယ်ဒဏ်ရာရသူတွေထဲမှာ3ဦးဟာလာရှုဆေးရုံမှာအရေးပေါ်ဆေးဝါးကုသမှုခံနေရတယ်လို့လည်းပြောပါတယ်။နမ်တူမြို့နယ်ကဘုံပေါက်ကွဲမှုအခြေအနေကိုတော့ VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ကဒေသခံများပြားဟာအမီမတိလက်နက်ကန်ဖွဲ့ကနေထောင်ထားတဲ့ဘုံကိုနှိမ့်မိပြီးရွာသား9ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သူဦးမှာပွဲချင်းပြီးတိတ်ဆုံးခဲ့တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်နန်းခမ်းအေးက VOA ကိုပြောပါတယ
်။မနေ့ကအဲ့နဲ့ရှင်းနိုင်ခွဲကြမှာပေါ့နော်။နံဒူမျိုးနဲ့နာဆိုင်အုပ်စုပေါ့နော်။ဒင်းချွန်ကြီးရောအနည်းပါ။ RCS ကြီးရဲ့ဟိုစာမရိတ်ချက်ကိုပုံမိတဲ့ရွာသားတွေ16ယောက်ပါတော့ပေါ့။ဖိတ်ပါတဲ့အခွဲကနေပြီးတော့အုံမိတာ။မိရတာခွဲမိုင်းချစ်ပုံများနေတယ်။ပြီးတော့အဲ့မှာတယောက်ကကက်ရှင်းပြီးပြေးသွားတယ်။နံပါတ်ရွာသားပေါ့။နောက်၄ယောက်ကကြတော့ဆိုင်ရာတိမတင်းထန်လို့မန်ဆန်တိုက်နေသေးတယ်မှာ။တော်တိကြည့်ကြည့်ရဲ့ဒီနေ့အစီအစဉ်မှာလေးရောက်တောင်းပြုံးတင်ထားတယ်။ကျန်တဲ့၃ယောက်ကြတော့တိုင်ရပြင်းထန်လို့ဆိုပြီးတော့တဲ့ရစ်နက်ဝက်နဲ့ဒီကြားကောင်းနဲ့တောင်ဝန်ပြည်ပြည်ပြည်ကနေပြီးတော့ခေါ်တော့ဒီလာရှုပ်စီအောင်တော့တင်ထားပြီးရှိ
။ဒေသတွင်းလှုပ်ရှားနေတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်အတွက်စန္ဒရိတ်ခပစ္စည်းတဲပို့ပေးနေတဲ့ရွာသား၁၇ဦးဟာဇူလိုင်လ၆ရက်မနေ့ပိုင်းကနမ်မတူမြို့နယ်တောင်ဘက်နန့်ပိုင်ရွာနဲ့နာကုံရွာကြားမှာထောင်ထားတဲ့ကျိုးမိုင်းနေမိခဲ့တာဖြစ်ပါတယ်။ဘုံထိမှန်တဲ့သူတွေဟာနမ်မတူမြို့နယ်နန့်ပိုင်ရွာ၊နာကျန်းရွာ၊ကုံကျောင်း၊ပိန်လုံး၊နာကျဲရွာသားတွေဖြစ်ကြပြီးနန့်ပိုင်ရွာသားစမ်းကြော်တောင်းကတော့ပွဲချင်းပြီးတိတ်ဆုံးခဲ့တယ်လို့ဆိုပါတယ်။နမ်မတူမြို့နယ်မန်ဆန်သေးယုံမှာတင်ထားတဲ့လူနာ၄ဦးရဲ့ချင်းတွေဟာကောင်းမွန်နေပြီဆိုပေမဲ့လာရှိုးသေးယုံမှာရှိတဲ့လူနာ၃ဦးချင်းတွေကတော့လူနာနဲ့နီးစပ်သူကိုဆိုင်အေးကခုလိုပြောပါတယ်။
လာချင်းရဲ့အချင်းတို့ကတော့တရားကတော့မျက်လုံးချိတယ်ပေါ့နော်အဲ့ဒီဟိုငါချင်းရကစိုက်ဆံလို့ဆိုတော့ကြာမျက်လုံးချိတာမျက်လုံးဆက်ကလုံးကျဲတဲ့ဘောရှိတယ်တင်းနေတာကတရားကတော့ဒုံးစလာဟိုပေါင်ကြီးကိုပေါင်ကိုမှန်တော့ငါမချောင်းနိုင်ဘူးကငါချင်းရကတရားကတော့အဲ့ဒီအိုင်းကြီးကတော့မနေတော့ဆဲဆဲရတယ်လို့
တန်ရန်ရရှိတဲ့လူတွေကိုဒေသသွေးလူငယ်ဖွဲ့တွေနိုင်ငံရေးပါတီတွေကနေကူညီဆောင်ရွက်ပေးနေတယ်လို့ဒေသခံတွေကပြောပါတယ်နမ်မတူမြို့နယ်ကဘုံပောက်ကွဲရနေရဟာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC မြောက်ပိုင်းရှမ်းပြည်တပ်မတော် SSPPSSC တန်းပလောင်တပ်ဖွဲ့ DNL မြမတပ်မတော်ဆက်ရှိတဲ့လက်နက်ကင်ဖွဲ့တွေလှုပ်ရှားသွားလာနေတာကြောင့်ဘယ်ဖွဲ့ရဲ့လက်ချက်ဆိုတာခံမှန်းလို့မရသေးသလိုတပ်ဆိုင်ရာအာဏာပိုင်တွေအနေနဲ့လည်းလာရောက်စစ်ဆေးတာမျိုးမရှိသေးဘူးလို့ဒေသခံတွေကဆိုပါတယ်ရှမ်းပြည်နယ်သွေးမှာဆိုရင်ဒေသသွေးအခြေစားလှုပ်ရှားနေတဲ့တိုင်းဒေသလက်နက်ကန်ချင်းချင်းတိုက်ခိုက်မှုတွေမြမတပ်မတော်နဲ့တိုင်းဒေသလက်နက်ကန်ဖွဲ့တွေကြားတိုက်ခိုက်မှုတွေမပြတ်ဖြစ်ပွားနေတဲ့ဒေသတခုလည်းဖြစ်ပါတယ်ခင်ဗျာ
ကိုနိုင်ကွင်းအိမ်ပြောပြခဲ့တဲ့တောင်ပိုင်းရှမ်းပြည်နယ်ဘက်ကနေအခုကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းပြောပြပေးပါဦးမယ်အစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအတွက်ညှိနှိုင်းဆွေးနွေးနေတဲ့အချိန်မှာတိုင်းရင်းသားနယ်မြေဒေသတွေမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေလည်းဆက်ပြီးရှိနေပါတယ်။ဒီကနေ့မနေ့အစောပိုင်းမှာပဲကချင်ပြည်နယ်မှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပြီးအရင်ရက်တွေကတော့ရှမ်းပြည်နယ်တဲကပလောင်ကိုကန့်စတဲ့တပ်တွေနဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲငယ်တွေဖြစ်ပွားခဲ့ပါတယ်။လက်ရှိတိုက်ပွဲအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်မိုးကောင်းမြို့နယ်အတွင်းဖြစ်ပွားတဲ့ပေါက်ကွဲမှုဟာဒီကနေ့မနေ့၈နာရီခွဲလောက်ကမိုးကောင်းမြို့အထက်မှာဖြစ်ပွားခဲ့တာပါဒီမိုင်းပေါက်ကွဲမှုမှာလူနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့မိုးကောင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းနိုင်ကပြောပါတယ်ကွဲ
ခဲ့ဆိုတာလည်းဟုတ်တယ်ကွာဟိုနှစ်ယောက်ကတော့ဒဏ်ရာရတယ်ဒဏ်ရာဆိုတာမိုင်းကွဲတဲ့အချိန်နဲ့ကားမှနေကျွေးလို့အဲ့ကားမှနေချတဲ့ဒဏ်ရာနဲ့ရခွဲတာနှစ်ယောက်ကတော့မိုးကောင်းမြို့မှာတင်ပါတယ
်ပေါက်ကွဲတာနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်ရဲတပ်ဖွဲ့ကိုဆက်သွယ်ရမှာဖုန်းလက်ခံဖြေဆိုတာမရှိတယ်လို့အုတ်ချွေရုံကလည်းအဖြစ်ပြက်နဲ့ပတ်သက်ပြီးဖြေဆိုတာမရှိပါဘူးဒီပောက်ကွဲမှုရဲ့လက်သက်တရေခံကိုထုတ်ဖော်ပြောဆိုတာလည်းမရှိသေးပါဘူးမိုးကောင်း Express သတင်းမီဒီယာရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဒဏ်ရာရသူ2ဦးဟာမြကြီးနားမျိုးကအမျိုးသမီး2ယောက်ဖြစ်ပြီးစိုးရိမ်ရတဲ့အခြေအနေမရှိကြောင်းနဲ့မိုးကောင်းဆေးရုံကနေမြကြီးနားဆေးရုံကိုပြောင်းရွှေ့ဖို့ဆောင်ရွက်နေကြောင်းဖော်ပြထားပါတယ် ဒီလ6ရက်နေ့ကတော့မိုးကောင်းဖားကန့်လန်းကကာမိုင်းမြို့အနီးနမ်ရားကြီးဝါအထက်တရားညီနောင်မှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြပစ်ခတ်တာတွေရှိခဲ့တယ်လို့ဖားကန့်ဒေသခံတဦးကပြောပါတယ
်။မနေ့ပိုင်း6နိုင်55မိနစ်မှာဖြစ်တယ်။နောက်ခုံဆဲစုပေါ့ခုံဆဲစုကမ္ဘောချက်ကခုံဆဲစုလမ်းရလာမှာပဲသူကမရှောင်းတာဟိုမကွင်းတာလို့ထိတွေ့မှုဖြစ်လို့တိုက်ပွဲဖြစ်သွားတာပါ။
ဒီပြစ်ခတ်မှုကြောင့်မနေ့မနေ့ပိုင်းကကားသွာလာတွေရပ်ဆိုင်ခဲ့ပေမဲ့ညနေပိုင်းနဲ့ကြာသပတေးနေ့မှာတော့ကားသွာလာတွေပုံမှန်ပြန်ရှိနေတယ်လို့ပြောပါတယ်။ KIA ကပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကတော့ကားမိုင်းမြို့နယ်အတွင်းတိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
။ကားမိုင်းဘက်မှာနေ့ကဖြစ်တယ်လို့ကြားပါတယ်။ဒါပေမဲ့အဲ့ဒီအတိအကျသတင်းတွေကတော့ကိုတိကြီးတော့ကြားရဘူး။ဒီလူတို့ဘက်ကတက်လာတဲ့သတင်းပဲကြားပါလား။ဒီဘကန်လမ်းပေါ်နမ်ယာနာမန်ဒီတရားညီနောင်ဆိုတဲ့နေရာရှိတယ်တဲ့အဲ့ဒီကိုလူယံဆိုတဲ့နေရာနဲ့ဒီတရားညီနောင်ဆိုတဲ့နေရာမှာတိုက်ပွဲဖြစ်တယ်ကြည့်တွေ့ inside တိုက်ပွဲဖြစ်တယ်လို့ကြားပါတယ
်ပြီးခဲ့တဲ့အပတ်တွင်းကတော့ KIA ဌာနချုပ်လိုင်ဇာနဲ့ဆင်မိုင်အကွာလောက်မှာရှိတဲ့နမ်ဆန်ယန်ကြီးရွာအနီးမှာပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်ဒီရပိုင်းတွေအတွင်းမှာတော့နမ်ဆန်ယံအပါဝင်တခြားဒေသတွေမှာပါတိုက်ပွဲတွေငြိမ်သက်နေတယ်လို့ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဒီနေ့ဒီနမ်ဆန်ယံဘက်မှာတိုက်ပွဲတွေပါတယ်ဒရင်းကတော့မကြားဘူးခင်ဗျာမရှိဘူးခင်ဗျာဒီနေ့အဲ့ဒီစီးရဲနဲ့ပတ်သက်တဲ့ဒရင်းတွေနည်းနည်းငြိမ်တယ်လို့ပြောလို့ရပါတယ်ခင်ဗျာ
ဒီလဒုတိယပတ်အတွင်းမှာတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လှနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသွင်းတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ကိုယ်စားလှယ်တွေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်
မနက်ငယ်ကမျိုးသမီးတွေဟာအခွင့်အရေးအားလုံးမှာအမျိုးသားတွေနဲ့တန်းတူခံစားခွင့်ရနေတယ်လို့ကျွန်တော်တို့ဒေါက်တာရှင်တွေမြင်ကြပါသလားအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကတန်းတူအခွင့်အရေးရဖို့တိုက်တွန်းလှုပ်ရှားနေကြချိန်မှာတန်းတူအခွင့်အရေးရနေပြီးသားဘာများထပ်တောင်းနေဖို့လိုသေးတယ်လဲလို့ပြန်ပြီးငင်းချက်ထုတ်နေသူတွေလည်းရှိပါတယ်ဒီအပေါ်ကျွန်တော်တို့ဒေါက်တာရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတရားလေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ထရိုင်လီလိုင်းဆွေးနွေးခန်းကိုအင်ကာနက်စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေနေ့ညထရိုင်လီလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစီရှင်။အခုအားကစားသတင်းလှော်တဲ့ပုဂ္ဂိုလ်နားဆင်ကြရပါမယ်။ပြင်သစ်အသင်းအနေနဲ့ပြိုင်ပွဲတွေမှာဂျာမနီကို58နှစ်ကြာအနိုင်မရထားတဲ့အစဉ်လာကိုဖျက်ပြီးသမိုင်းစာမျက်နှာသစ်ရေးရမယ်လို့ပြင်သစ်နီးပြဒီရှောင်းကဂျာမနီနဲ့ကစားမဲ့ semi final ပွဲမတိုင်ခင်မှာပြောလိုက်ပါတယ်။အင်ရှင်ပြင်သစ်နဲ့ကမ္ဘာချန်ပီယံဂျာမနီအသင်းတို့မာဆေးမြို့မှာဒီကနေ့ကစားကြမှာဖြစ်ပြီးဂျာမနီအသင်းဟာပြင်သစ်အသင်းဒီပွဲမှာတွေ့ဘူးသမျှအကောင်းဆုံးအသင်းဖြစ်လိမ့်မယ်လို့ပြောလိုက်ပါတယ်။ဒီပွဲနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေနဲ့ပွဲကြိုတင်သုံးသပ်ချက်တွေကိုကိုရနိုင်ကပြောပြပေးပါမယ်ရှင်
။ Euro 2016ဥရောပဖလားအင်ရှင်ပြင်သစ်နဲ့ကမ္ဘာချန်ပီယံဂျာမနီအသင်းတို့ဒုတိယ semi final ကိုမာဆေးမြို့မှာဒီကနေ့ကစားကြမှာပါ။ကမ္ဘာချန်ပီယံဂျာမနီအသင်းကအားထားတဲ့ Hummels, Khedira နဲ့ Müller တို့ပါနိုင်မှာမဟုတ်ပေမဲ့အင်ရှင်ပြင်သစ်ကတော့ဒီပွဲမှာလူဆုံးပြန်ပါလာဖို့ရှိပါတယ်။ဂျာမနီနီးပြ Joachim Löw ကတော့ပြင်သစ်အသင်းဟာတောင့်တင်းတဲ့အသင်းဖြစ်တယ်လို့ပဲဂျာမနီဟာလည်းဒီပြိုင်ပွဲမှာအင်ရှင်ပြင်သစ်အသင်းတွေ့ဘူးသမျှအကောင်းဆုံးအသင်းဖြစ်လိမ့်မယ်လို့ပြောလိုက်ပါတယ်။ဒီပွဲမှာပြင်သစ်ကတိုက်စစ်ဖွင့်ကစားဖို့မျှော်လင့်တယ်လို့လည်းသူကပြောပါတယ
်။ Ich glaube Frankreich hat die beste Chancenverwertung.
ပြင်သစ်ကသူတို့ရတဲ့အခွင့်အရေးကိုအကောင်းဆုံးအသုံးချနိုင်ခဲ့ပါတယ်။ပြီးတော့သူတို့မှာ၃ဂိုးသွင်းထားတဲ့သူ၃ယောက်ရှိပါတယ်။ဒါကြောင့်ပြင်သစ်အသင်းတိုက်စစ်ဆင်လာမယ်ထင်ပါတယ်။ပြီးတော့သူတို့ကအိမ်ကွင်းပရိသတ်ရှေ့မှာကစားရမှာဆိုတော့တိုက်စစ်ဖွင့်ကစားမှာဖြစ်တယ်လို့သူတို့တိုက်စစ်ကလည်းကောင်းပါတယ
်။ဒါပေမဲ့လည်းဂျာမနီကွင်းလယ်လူတိုနီခရော့စ်ကတော့သူတို့ဘယ်သူ့ကိုမှမကြောက်ပဲဂျာမနီအသင်းဖိုင်နယ်တက်မယ်လို့ယုံကြည်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ပြင်သစ်ကအင်ဂွင်းပြည်သက်ရှေ့မှာကစားမှာဆိုပေမဲ့လည်းပြင်သစ်အသင်းဟာဂျာမနီကိုပြိုင်ပွဲတွေမှာမနိုင်တာ58နှစ်ရှိသွားပြီဖြစ်ပြီးတော့1982နဲ့86ကမ္ဘာဖလားတွေမှာ semi final မှာရှုံးခဲ့သလိုပြီးခဲ့တဲ့2014ကမ္ဘာဖလားမှာလည်း quarter final မှာဂျာမနီကပြင်သစ်ကိုတကိုးကိုးမရှိနဲ့နိုင်ထားတာပါ ပြင်သစ်နီးပြားဒေရှောင်းကတော့ပြိုင်ပွဲထဲမှာဂျာမနီကို58နှစ်ကြာအနိုင်မရထားတဲ့အစင်လာကိုဖျက်ပြီးသမိုင်းစာမျက်နှာတည်ရေးထိုးရမယ်လို့ပြောလိုက်ပါတယ
်။ Pourra pas changer l'histoire. Personne peut la changer.
သမိုင်းကိုတော့ကျွန်တော်တို့ပြောင်းလို့မရပါဘူးဘယ်သူမှလည်းပြောင်းလို့မရပါဘူးဒါပေမဲ့ကျွန်တော်တို့စာမျက်နှာအသေးရေးဖို့လိုပါတယ်ဒီကစားသမားတွေရေးနိုင်ပါတယ်အခုကဒီစာမျက်နှာမှာဘာမှမရှိပါဘူးဒါပေမဲ့သူတို့အနေနဲ့ဒီပွဲမှာရေးချင်ရေးနိုင်ပါတယ
်အောက်သားဆောင်ပါရှင်ကိုစော်မျိုးသက်ကတော့ဒီယူရိုပွဲမှာဒီနှစ်သင်းရဲ့ခြေစွမ်းနဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်ပါတယ
်ဟိုဂျာမနီကစားဘုံကနည်းနည်းလေးပုံနေတယ်လို့ပြောရမှာပေါ့သို့တော်လည်းတိုက်စစ်ပိုင်းကြတော့လေဂျာမနီကအားနေတယ်အကွင်းလည်းနဲ့ခံသေးကြတော့လေဟိုဂျာမနီကနည်းနည်းလေးငြိမ်နေပေါ့ပြင်သစ်ကတော့ဟိုမငြိမ်ဘူးလားဆိုတော့ငြိမ်နေဒါပေမဲ့ဂျာမနီခံစစ်ထက်သာလို့ရှိရင်ပြင်သစ်ခံစစ်ကနည်းနည်းလေးအားနည်းနေတယ်လို့နောက်တစ်ချက်ကဒီအလေတန်းမှာကွင်းလေပိုင်းကလည်းဒီပော့ဘာလို့ဘာလို့ကနည်းနည်းလေးတည်ငြိမ်မှုနည်းနည်းလေးအားနည်းတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဆိုတော့ဒီပွဲပေါ်မှာအောက်သားဆောင်းပါရှင်ကိုစော်မျိုးသားကဘယ်လိုခံမှန်းထားပါသလဲ
ပြင်သစ်ကဂျာမနီကိုပြိုင်ပွဲစီမှာတော့ဟိုတစ်ချိန်မှမနိုင်ဘူးလေအနေထားလောက်ကြီးရှိတယ်ပေါ့6ကြိမ်နောက်ဆုံး6ကြိမ်မှာတပွဲမှမနိုင်ဘူးပေါ့သူတို့လေဒီပွဲမှာတော့ပြင်သစ်ကနည်းနည်းလေးဂျာမနီတက်စားလို့ရှိရင်နည်းနည်းလေးပိုပြီးအခွင့်အလမ်းကောင်းနေလာလို့ပေါ့နော်အဓိကကတော့ဒီနှစ်ယူရိုပြိုင်ပွဲမှာဒီအဓိကကစားသမား3ယောက်မပါတဲ့အချိန်မှာပြင်သစ်ကတော့ဟိုလူလုံးတက်ဆုံနဲ့ပွဲထွက်လာပါလို့ဆိုတော့အဲ့ဒီအားတာချက်ကိုရယူပြီးတော့ပြင်သစ်က58နှစ်အတွင်းပြိုင်ပွဲစစ်စစ်ဒီမှာတပွဲမှမနိုင်သေးဘူးဆိုတဲ့အစင်လာကိုချိုးဖြက်ပြီးတော့ဟိုပြင်းပြင်းအပြင်းအနိုင်ရသွားလိမ့်မယ်ကျွန်တော်အဲ့လိုပဲသုံးသပ်ချက်ဟိုနှစ်သင်းစလုံးဂိုးရပြီးတော့ပြင်းပြင်းကနှစ်ဂိုးတစ်ဂိုးနဲ့နိုင်တာဖြစ်လာလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချက်ပ
ါဒီနှစ်သင်းတွေကနိုင်တဲ့အသင်းကတော့လာမယ့်ဇူလိုင်လ10ရက်နေ့ကျရင်ပြင်းပြင်းနိုင်ငံ Paris မြို့က Stade de France ဘောလုံးဂွင်းကြီးမှာပေါ်တူဂီအသင်းနဲ့ဘောလုရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြပြခဲ့တာပါရှင်ကျွန်တော်တို့အခုအတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်အခုညနေပိုင်းစီစဉ်အဆုံးသတ်ခင်မှာတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြေညာပေးပါမယ်ရှင
်။မြောက်အတလန်တစ်စာချုပ်နေတိုးဖော်ပြနိုင်ငံတွေကခေါင်းဆောင်တွေရဲ့ထိပ်တီးအစည်းအဝေးကိုတောက်ကြနေစနေနေ့ပိုလန်နိုင်ငံဝါဆောမြို့မှာကျင်းပတဲ့အခါလူညုံရေးဆိုင်ရာအဓိကကြားတဲ့ကိစ္စရပ်သုံးခုကိုဆွေးနွေးကြဖို့ရှိပါတယ်။အဲ့ဒါတွေကတော့အာဖဂန်တပ်ဖွဲ့တွေကိုဆက်ပြီးကူညီထောက်ပံ့ဖို့နေတိုးအဖွဲ့ရဲ့တောင်ပချမ်းဒေသတွေမှာ IS စစ်သွေးကြွတွေကိုနေနင်းဖို့နဲ့အဖွဲ့ရဲ့အရှိတ်အချမ်းဒေသတွေမှာရုရှားရဲ့ရန်လိုကျူးကျော်မှုကိုတားဆီးဖို့ဆိုတဲ့ကိစ္စတွေပါ။အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့အင်အား 8,400 ကိုနောက်နှစ်ထဲအထိဆက်ထားသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကကြေညာထားပြီးချိန်မှာပဲနေတိုးထိပ်သီးအစည်းအဝေးလုပ်မှာပါ။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာစီးရီးယားနိုင်ငံတွင်အခြေအနေတွေကိုဗိုလ်ဓူးနေကတယ်လီဖုန်းဆက်ဆွေးနွေးကြပါတယ်။အရက်သားတွေကိုတိုက်ခိုက်တာတွေထမဖြစ်ဖို့နဲ့တိုက်ခိုက်မှုတွေရဲ့ဆန်းရေးအုပ်စုအားလုံးကသဘောတူညီဖို့စီးရီးယားအစိုးရပေါ်ရုရှားရဲ့ဖိအားပေးမှုအရေးပါပုံကိုခေါင်းဆောင်တို့ကဆွေးနွေးကြပါတယ်။ဒီမိုကရက်တစ်ပါတီကိုဇာပြုတမတော်လောင်းဖြစ်ဖို့တရားသလောက်ဖြစ်နေတဲ့ဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူချိန်တုန်းကအစိုးရလုပ်ငန်းကိစ္စတွေကိုကိုယ်ပိုင်အီးမေးလ်ဆာဗာသုံးပြီးဆက်သွယ်လုပ်ဆောင်ခဲ့တဲ့ကိစ္စရာဇဝတ်ကြောင်းအရာတရားစွဲဖို့မလိုဘူးလို့ FBI ကအကြံပြုတင်ပြထားတာနဲ့ပတ်သက်ပြီး FBI ညွှန်ကြားရေးမှူး James Comey ကို Alludor Republican အမတ်တွေဒီကနေ့မေးမြန်းကြဖို့ရှိပါတယ်။ Alludor အစိုးရလုပ်ငန်းများကြီးကြပ်ရေးနဲ့ပြုပြင်ပြောင်းလဲဆိုင်ရာကော်မတီမှာလာရောက်ရှင်းလင်းတင်ပြဖို့ Mr. Comey ကိုလွှတ်တော်ကဆင့်ခေါ်ထားတာပါ။အမေရိကန်ပြည်ထောင်စုလူအီဇီယားနာပြည်နယ်ဘတ်တန်ရူးရှ်မြို့ကကုန်စည်တစ်ခုရဲ့အပြင်ဘက်မှာအာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတူကိုရဲတာဝန်ရှိသူတူကပြစ်တက်ခဲ့တဲ့ဖြစ်ရပ်ပြီး24နာရီကြာမှာတော့အခင်းဖြစ်ပေါ်တဲ့နေရာမှာဆန္ဒပြတဲ့လူများနဲ့ချီဆူဝေးပြီးတော့ဆူတောင်းပွဲလုပ်ကြပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းသတင်းတင်ချက်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင်။နောက်နှစ်နာရီကြာည9နာရီမှအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖန်ယူနှာစင်နိုင်ပါတယ်။ VOA သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.